တရင်သာရှင်လင်းပွဲပြီးသွားတဲ့အခါမှာတရင်နောက်တွေကမိကုန်းတွေအတီးတီးမင်းမြန်ကြပါတယ်ဒီမိကုန်းတွေကိုဥပိုလ်လှတဲ့တန်အမတ်ကြီးမစ္စအာစာဒာနဲ့စောကွယ်ထူးတို့ကအတီးတီးဖြစ်ကြပါတယ်မြန်မာနိုင်ငံနဲ့ပတ်သက်တဲ့အစဉ်ခံစားပါအချက်လက်တွေကိုဘယ်လိုပြုစုခဲ့ပါလဲဆိုတဲ့မင်းမြန်ချက်ကိုတော့ဥပိုလ်လှတဲ့ကအာနာပိုင်တွေဘက်ကဒက်စုံတောင်းစုံကနေထိန်းချုပ်ထားတဲ့မြန်မာနိုင်ငံတွင်းကတရင်အချက်လက်တွေကိုရယူဖို့ဆိုတာမလွယ်ကူတဲ့အကြောင်းအဓိကကတော့ဒီအစဉ်ခံစားအတွက်နေဆက်မှာရှိတဲ့လူအခွင့်အရေးအဖွဲ့တွေအပြင်ဥပမာအနေနဲ့ AABB လို့ခေါ်တဲ့နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအဖွဲ့ကပြုစုထားတာတွေကိုလည်းရယူခဲ့ကြောင
်း Insight for example like AABB you know the association for the all political prisoners they themselves are political prisoners they have very good networking insight especially
ဒီအဖွဲ့ဝင်တွေကိုယ်တိုင်ဟာနိုင်ငံရေးအကျဉ်းသားတွေဖြစ်ပြီးပြည်တွင်းမှာလည်းအဆက်အသွယ်ကောင်းနေရှိပါတယ်အထူးသဖြင့်အကျဉ်းထောင်တွေကိစ္စနဲ့ပတ်သက်ပြီးတရင်အချက်လက်တွေရရှိခဲ့ကြောင်းပြည်တွင်းကနိုင်ငံရေးအကျဉ်းသားတွေကကူညီနေကြခြင်းဖြစ်တယ်လို့ပြောဆိုပါတယ်ဆက်လက်ပြီးတရင်သားလူအခွင့်အရေးအဖွဲ့တွေကလည်းပြည်တွင်းအဆက်အသွယ်တွေကတဆင့်အချက်လက်တွေကိုရှာဖွေပါတယ်လို့ဆက်လက်ပြောဆိုပါတယ်တရင်သားရှင်းလင်းပွဲအပြီးဥပိုလ်လှတဲ့ကိုမြန်မာနိုင်ငံရဲ့2005ခုနှစ်လူအခွင့်အရေးအခြေအနေနဲ့2004ခုနှစ်လူအခွင့်အရေးအခြေအနေတွေကိုနှိုင်းယှဉ်ပေးဖို့ပြေဆုံးမင်းမြန်းတဲ့အခါမှာတော့
နောက်လူခွင့်ရေချုပ်ဖောက်မှုတွေပုံများလာတာကိုတွေ့ရမယ်သူတပြင်းတော့ NLD အပေါ်မှာတို့နိုင်ငံရေးအင်အားစုတွေအပေါ်မှာတို့တိုင်းရင်းသားအင်အားစုတွေအပေါ်မှာတို့ပို့ပြီးတော့ဆိုးွားတဲ့ဖိနှိပ်ချုပ်ဖောက်မှုတွေကျွန်တော်တို့တွေ့လာရပါတယ်ဒါတစ်ချိန်ထဲမှာပို့ဆိုးတာကတော့ UN Special Envoy ကိုလည်းပဲမာပြီမှာလာကြည့်ခွင့်မပေးဘူး UN Human Rights Special Rapporteur လည်းပဲခွင့်မပြုဘူးဆိုကြတဲ့အတော့ဒီအချိန်နေဟာဘယ်လိုနည်းနဲ့မှတိုးတက်စရာအကြောင်းမရှိဘူးလို့ကျွန်တော်တို့တွေ့ရပါတယ်
ဒီ report ကနေပါဆက်လုပ်လို့ရှိတ
ယ်ကျွန်တော်တို့ကအခုနကပြောလို့ပါပဲဒီ report ကအထက်အခုမကြာခင်ကမှပြန်ပြီးတော့ဖွဲ့စည်းလိုက်တယ်48နိုင်ငံပါတဲ့ကျွန်တော်လူခွင့်ရေးကုခွင့်ရေးကောင်စီကိုကျွန်တော်တို့ကအဓိကတင်ပြมาဖြစ်တယ်တစ်ချိန်တည်းမှာပဲဒီကုလသမဂ္ဂထွေထွေညီလာခံမှာရှိတဲ့ member countries တွေအကုန်လုံးကိုကျွန်တော်တို့ဒီ report ကတင်ပြมาဖြစ်ပါတယ်ဒီချိန်နေပေါ်ပါပို့ပြီးတော့ဒီကုလသမဂ္ဂထွေထွေညီလာခံအနေနဲ့ကိုဒီ UN Secretary Council ပေါ်တော့လုံခြုံရေးကောင်စီအနေနဲ့ရောဒီလိုအခြေအနေတွေရပ်တန့်သွားအောင်ထိထိရောက်ရောက်စဉ်းစားပြေးနိုင်ဖို့ဖြစ်ပါတယ
်ဥပိုလ်လတ်တင်ကဖြစ်ကြားသွားတာပါဆက်လက်ပြီးတန်အမတ်ကြီးဟောင်းမစ္စအဆာရာကိုတွေ့ဆုံမေးမြန်းခဲ့ပါတယ်ပထမဆုံးအနေနဲ့မြန်မာနိုင်ငံကိုပြီးခဲ့တဲ့အပတ်တွင်းကတွားရောက်ခဲ့တဲ့အာဆီယံကိုယ်စားလှယ်မလေးရှားနိုင်ငံသားရဲ့ဝန်ကြီးရဲ့ခီးစဉ်နဲ့ပတ်သက်ပြီးသုံးသပ်ပေးဖို့ပြောဆိုတဲ့အခါမှာမလေးရှားနိုင်ငံသားရဲ့ဝန်ကြီးဟာနိုင်ငံရေးသမားဖြစ်တဲ့အတွက်သူ့ခီးစဉ်မအောင်မမြင်ဖြစ်ရတာကိုထုတ်ဖော်ပြောဆိုမှာတော့မဟုတ်ကြောင်းသူ့ခင်ဗျာမျက်နှာကိုအယိုက်ခံလိုက်ရတယ်လို့ပါပဲလို့ပြောဆိုပါတယ
် successful in the sense that he was allowed to enter the country but it was I mean if you could just see the government's propaganda alone you know it's not enough
သူအောင်မြင်တယ်ဆိုတာဟာနိုင်ငံတွင်းကိုဝင်ခွင့်ရတာဖြစ်ပါတယ်ဒါပေမဲ့အစိုးရဝါဒဖြန့်တဲ့စကားတက်တက်ကိုသာကြားခဲ့ရတာပါဒါလုံလောက်မှုမရှိပါဘူးလို့ဝေဖန်ပြောဆိုပါတယ်ဆက်လက်ပြီးမြန်မာနိုင်ငံပြည်ထနာနဲ့ပတ်သက်ပြီးအကောင်းဆုံးအဖြေရှာနေတဲ့ဤဟာဘာဖြစ်လိမ့်မယ်လို့ထင်ပါသေးလို့မေးတဲ့အခါမှာတော့ဒီမေးခွန်းကိုဖြစ်နိုင်မှုအတွက်ကျွန်တော်အနေနဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဒါမှမဟုတ်ထိုင်းဝန်ကြီးချုပ်ဖြစ်နေရင်အကောင်းသားလို့ပြောဆိုပါတယ်
diplomatic work you're doing a lot of diplomatic work you have a lot of support from outside Burma you know both political and financial which is very important
အခုလက်ရှိအနေအထားမှာဆောင်ရွက်နေကြတာကတန်တမာရေးအခြေခံတဲ့နိလန်းတွေဖြစ်ပါတယ်မြန်မာနိုင်ငံပြင်ပကအထောက်ပံ့တွေလည်းအများကြီးရနေပါတယ်နိုင်ငံရေးအရဖြစ်စီငွေရေးကြီးအရဖြစ်စီအရေးကြီးတဲ့အထောက်ပံ့တွေရရှိနေပါတယ်ဒါလုံလောက်မှုမရှိပါဘူး
But you know that's not enough. You know you have to do. You have to have activities inside Burma too. I know it's very difficult, sometimes dangerous. You may be killed. You may be put in prison.
ပြည်တွင်းကလှုပ်ရှားမှုတွေလိုအပ်ပါတယ်။အန္တရာယ်တော့ကြီးပါတယ်။အသက်ခံရနိုင်ပါတယ်။အဖမ်းခံရနိုင်ပါတယ်။ဒါပေမဲ့တန်ရေးတမန်ရေးဆောင်ရွက်မှုတစ်ခုတည်းနဲ့တော့လုံလောက်မှုမရှိဘူးလို့ပြောဆိုသွားတာပါ။ဒီလိုပြောဆိုရတာဟာကမ္ဘောဒီးယားနိုင်ငံမှာကုလသမဂ္ဂကကြားဝင်ရောက်နိုင်တဲ့အခြေအနေဟာ ပြည်တွင်ပြည်ပနှစ်ဖက်မြတ်ပြည်အားပေးလို့ဖြစ်တယ်လို့ဥပမာပေးပြီးပြောဆိုသွားပါတယ်ခင်ဗျာ။